အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ဧပြီလ22ရက်နေ့ကသက်တော်94နှစ်ပြည့်သွားတဲ့ဗြိတိန်ဘုရင်မကြီးဒုတိယမြောက်အဲလိဇဘက်ဟာဗြိတိန်သမိုင်းမှာတော့နန်းသက်အရှိကြဆုံးနဲ့သက်တော်အရှိဆုံးဘုရင်မကြီးပဲဖြစ်ပါတယ်။နိုင်ငံရေးမှာဗတ်လိုက်မှုကင်းကင်းရက်တီတာတွေခင်းနဲ့အညီပြောင်းလဲတွေကိုလိုက်ပါလှုပ်ဆောင်နိုင်ပြီးဗြိတိန်အပါအဝင်တနတဟာရနိုင်ငံတွေကိုတစုတစည်းနဲ့ဦးဆောင်မှုပေးနိုင်တာတွေကြောင့်အများကအတိမတ်ပြုချစ်ခင်လေးစားတာကိုခံရတဲ့ကောင်းဆောင်တူပဲဖြစ်ပါတယ်တက်တော်90ကျော်လာတဲ့တိုင်အောင်နိုင်ငံအကြီးအကဲတယောက်အနေနဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပြီးပြည်သူတွေကိုစိတ်ခွန်အားပေးစွမ်းနိုင်တဲ့အမျိုးသမီးကောင်းဆောင်တူမိခင်တူအဖွားတော်တူအဖြစ်နဲ့ရက်တည်နေတဲ့ဘုရင်မကြီးအဲလိဇဘက်အကြောင်းကိုတော့ဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာတင်ပြပေးပါမယ် You can bend but never break me cause it only serves to make me more determined to achieve my final goal ဘုရင်မကြီးအဲလိဇဘက်လို့ပြောလိုက်ရင်တည်သူရှားမယ်မထင်ပါဘူးငငယ်ရွယ်ရွယ်နဲ့ ठी နဲ့အရရာကိုဆက်ခံခဲ့တဲ့သူဖြစ်ပြီးနန်းသက်ကာလတလျှောက်မှာလဲသူ့ရဲ့အလုတ်ကြိုးစားမှုစိတ်ထဲကြံ့ခိုင်မှုအမြင့်ကျယ်မှုနဲ့တိတ်ခါကြီးမြတ်မှုတွေကြောင့်ဗြိတိန်နိုင်ငံမှာသာမကကမ္ဘာတစ်ဝန်းကလူတွေကပါလေးစားအသိမဲ့ပြုခံရတဲ့အမျိုးသမီးတူလည်းဖြစ်ပါတယ်။1926ခုနှစ်ဧပြီလ22ရက်နေ့မှာဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ပထမမြောက်အဲလိဇဘက်တို့ရဲ့အကြီးဆုံးသမီးတော်အဖြစ်မွေးဖွားလာခဲ့တဲ့အဲလိဇဘက်ဟာအဖိုးဖြစ်သူပစ္စဘာမြောက်ဂျော့ချ်ဘုရင်ကြီး1936ခုနှစ်မှာနယ်ယွာစံချိန်ကအသက်17နှစ်သာရှိပါသေးတယ်။ဦးကြီးတော်အက်ဒဝတ်နန်းတက်ခဲ့ပေမဲ့နန်းတက်တန်းတနည်းမပြည့်ခင်မှာပဲအိမ်နောက်ကွဲအမေရိကန်အမျိုးသမီးတစ်ယောက်နဲ့လက်ထပ်ထိမ်းများဖို့ကြိုးစားခဲ့လို့အချိန်တိုတွင်းမှာပဲနန်းစွန်ခဲ့ရပါတယ်။အဲ့ဒီနောက်မှာတော့အဲလိဇဘက်ရဲ့ခမဲတော်ဆက်ထမမြောက်ဂျော့ချ်ကဘုရင်ဖြစ်လာခဲ့ပြီး17နှစ်အရွယ်မင်းသမီးအဲလိဇဘက်ကတော့ချင်းနဲ့အရရာကိုဆက်ခံရမယ့်အသူတွေထဲမှာထိတ်ဆုံးကိုရောက်လာခဲ့ပါတယ်။အဲလိဇဘက်ဟာခမဲတော်ဘုရင်ကြီးနဲ့အတူနိုင်ငံတော်ဝင်တွေကိုငယ်ရွယ်စဉ်ကတည်းကထမ်းရွက်ခဲ့တယ်လို့အသက်22နှစ်အရွယ်မင်းသမီးဘဝမှာကတည်းကသူ့ဘဝကိုတိုင်းပြည်အတွက်ပေးဆက်သွားမယ်လို့ကတိပြုခဲ့တဲ့သူပဲဖြစ်ပါတယ်။ I declare before you all that my whole life, whether it be long or short, shall be devoted to your service.
အားလုံးကိုကျမကတိပြုပါရစေ။ဘဝတက်တန်တိုးသည်ဖြစ်စေ၊ရှည်သည်ဖြစ်စေ၊ကျမအသက်ရှင်နေသည်၍ကာလပတ်လုံးပြည်သူတွေအတွက်တော်ဝင်မိသားစုအတွက်အလို့အစွေပြုသွားပါမယ်
။1949ခုနှစ်နိုဝင်ဘာလ20ရက်နေ့မှာမင်းသားဖိလစ်နဲ့လက်ထပ်ထင်းရခဲ့ပြီးတော့တာသမီလေးယောက်ကျွန်းကားခဲ့ပါရစေ။ဆက်ထမမြောက်ဂျော့ချ်ဘုရင်ကြီးနဲ့ရွာဆန်းခဲ့ပြီးတဲ့နောက်မှာတော့1953ခုနှစ်ဇွန်လ2ရက်နေ့မှာဘုရင်မအဲလိဇဘက်အပြင်နဲ့တရားဝင်နန်းတက်ခဲ့တာဟာအခုဆိုရင်တော့နန်းသက်68နှစ်ရှိသွားပြီဖြစ်ပြီးဗြိတိန်သမိုင်းမှာနန်းသက်အရှိကြဆုံးပဲဖြစ်ပါတယ်။စီမင်းခံဘုရင်စနစ်အောက်မှာတိုင်းပြည်ကိုတိုက်ရိုက်အုပ်ချုပ်ခွင့်အာဏာမရှိပေမဲ့လို့ဘုရင်မကြီးဟာ UK နိုင်ငံရဲ့အကြီးအကဲဖြစ်တဲ့အပြင် UK အပါအဝင်တနတဟာရ16နိုင်ငံရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဒါကဂုံထူးဆောင်ပြရုပ်သက်သက်လို့ဆိုနိုင်ပေမဲ့လေတစ်ဖက်မှာကျိုင်းသူပြည်သားတွေရဲ့လေးစားချစ်ခင်အသိမဲ့ပြူတာကိုခံရသူမျိုးသူ့ရဲ့ဥဆောင်မှုအချိန်ဝါကတော့ကြီးမားလာပါတယ်။ဘီမကြီးဟာသူ့ရဲ့နန်းသက်ကာလအတွင်းမှာခင်းနဲ့လျော်ညီမှုမရှိတဲ့တော်ဝင်အစဉ်လာတချို့ကိုအမြင်ကျယ်ကျယ်နဲ့ပြောင်းလဲနိုင်ခဲ့တာကြောင့်ဘယေစနစ်ကိုမလိုလားကြတဲ့သူတွေတောင်မှဘီမကြီးကိုတော့လေးစားအသိမဲ့ပြူကြတယ်လို့လန်ဒန်မြို့မှာနေထိုင်တဲ့မော်ဝါဝါဆိုကပြောပါတယ်။
ဘီမာကြီးကိုအပေါ့မအနေနဲ့ကတော့သူ့ကိုပေါ့နော်လေးစားဖို့ပေါင်းပြီးတော့ဟိုတိတ်ခါသမားကြီးရှိတဲ့သူတယောက်အနေနဲ့ပေါ့နော်ဟိုဘာဖြစ်လို့လဲဆိုတော့သူကလောလောဆယ်ရှိတဲ့ဒီ tradition ပေါ့နော်ဒီသူ့ရဲ့ဒီထုံတန်းစင်တာတွေထဲကိုသူကဒီ royal family ရဲ့ modernization ကိုလုပ်တယ်ပေါ့ဆိုတော့အရင်ကဆိုလို့ရှိရင်ဒီ royal family တွေကဒီတရားသားဖြစ်ဆိုရင်ဒီစိုးရွားကိုခုံဝေးတယ်ပါသူပေးကြတယ်မလို့ဒါပေမဲ့သူကကြတော့1962ခုလောက်မှာပေါ့သူကစပြီးတော့သူကဒီဆုံးချက်တယ်သူကဒီ Crown Property Estate ကြီးရှိတယ်လေအဲ့ရနေတော့ဝင်ဝင်ခံရအောင်ဒီသာမန်ကြီးလိုပဲပေါ့အစိုးရကအခုံပေးမယ်ဆိုပြီးဆုံးချက်ပြောစပြီးတယ်ပေါ့နော်အဲ့ဒါမျိုးကြီးတော့သူကဒီအဲ့ဒီနန်းဆန်တဲ့ကာလအတွင်းမှာဒီအခြားဥရောပမှာရှိတဲ့ဒီ Royal Family တွေကနေပြောဒီအမျိုးသမီးတွေကိုအမျိုးသားတွေနဲ့တန်းတူအခွင့်အရေးပေးလာတယ်လေအရင်တော့ဆိုလို့ရှိရင်မွေးထားတဲ့သားတွေကနေဒီရင်ချက်ခွင့်ရှိတယ်လို့ပါလို့အဲ့ဒါမျိုးတွေတော်တော်များများဥရောပမှာရှိတဲ့ family တွေအုံလုံးကအဲ့ဒါမျိုးရှိတယ်လေဒါပေမဲ့ဒီပြင်မာကြီးကနေစပြီးတော့ဒီ2013ခုနှစ်မှာပေါ့နော်အဲ့ဒီပထမဆုံးမွေးတဲ့ link ကလေးကပြင်မာလောက်ဆက်ပိုင်းခွင့်ရှိတယ်ဆိုပြီးတော့ဒီရှေ့ပြင်နာကိုဖယ်ဖြတ်ပြီးတော့ဒီသတ်မှတ်ခဲ့တယ်ပို့ပြီးတော့ equality ဖြစ်အောင်လုပ်ပေးတယ်လို့မှအချင်းတယ်လေအဲ့ဒီအတွက်တော့လေးစားပါလေ
ပ
မြန်မာကြီးအလီဇဘက်ဟာဗြိတိန်နိုင်ငံရေးမှာလဲဗက်လိုက်မှုကင်းကင်းရပ်တည်သူအဖြစ်ထင်ရှားပါတယ်။သူရဲ့နန်းသက်ကာလအတွင်းဗြိတိန်မှာဝန်ကြီးချုပ်14ယောက်ပြောင်းခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးအယူအဆအမျိုးမျိုးနဲ့ခေါင်းဆောင်အမျိုးမျိုးနဲ့တွေ့ကြုံရပေမဲ့လို့ဘယ်နိုင်ငံရေးပုတ်ကိုဘယ်နိုင်ငံရေးပါတီဘက်ကမှဗက်လိုက်ပြောဆိုခဲ့တာမရှိပါဘူး။ဒီလိုရပ်တည်ခဲ့တဲ့အတွက်ကြောင့်ပဲသူရဲ့ဩဇာအချိန်ဝါကိုပိုးပြီးအားကောင်းစေခဲ့တယ်လို့မှတ်ချက်ပေးသူကတော့ဗြိတိန်ဝန်ကြီးချုပ်တွေရဲ့အကြောင်းတော်ဝင်မိသားစုတွေရဲ့အကြောင်းလေးကိုစာအုပ်အကျော်များများရေးသားခဲ့သူလည်းဖြစ်နိုင်ငံရေးသတင်းတော်တဦးလည်းဖြစ်တဲ့ Andrew Gimson ပ
ါ She is in a sense a commanding figure but the paradox is she's a commanding figure because she never tries the threat away.
ဒီနေ့ပြောရရင်တော့သူကဩဇာအရှိန်အဝါကြီးတဲ့အရေးပါရာရောက်တဲ့သူတူပါဒါပေမဲ့လည်းသူရဲ့ဩဇာအရှိန်အဝါကိုအသုံးပြုဖို့ဘယ်တော့မှမကြိုးစားဘူးဒါကြောင့်ဟိုပဲအဲ့ဒီလိုရေးပါသူအရှိန်အဝါကြီးသူတယောက်သူ့ကိုပိုဖြစ်စေတာပါပဲပဲလိုက်မှုကင်းတဲ့ဗြဟ္မာတပါပ
ါလူသားတယောက်အနေနဲ့နိုင်ငံအကြီးကြီးတယောက်အနေနဲ့ဝေဖန်တိုက်ခိုက်ခံရတာတွေနိုင်ငံမှာကြုံတွေ့ရတဲ့အချက်အခြေတွေကြေကွဲဝမ်းနည်းစရာအဖြစ်ဆိုးတွေမိသားစုရေးရာကိစ္စတွေကိုဗြဟ္မာကြီးအဲလီဇဘက်လည်းကြုံရပါတယ်သားတော်ချားစ်မင်းသားနဲ့မင်းသမီးဒိုင်ယနာတို့အိမ်တော်ရေးပြဿနာတွေဖြစ်ခဲ့ပြီးတော့နောက်ဆုံးဒိုင်ယနာမင်းသမီးကွယ်လွန်သွားတဲ့အချိန်တုန်းကလည်းဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ကြုံခဲ့ရတယ်လို့ဒီလိုသားတော်သမီးတော်တွေမျိုးတော်တွေနဲ့ပတ်သက်တဲ့မိသားစုရေးရာပြဿနာအတော်များများကိုလည်းဘယင်မကြီးကတည်တည်ငြိမ်ငြိမ်နဲ့ထိန်းသိမ်းကန့်တွယ်နိုင်ခဲ့ပါတယ်
။မိသားစုတိုင်းကတော့ပြဿနာရှိတာပဲနိ။ဒီသားသမီးပြဿနာ၊ရေးပြဿနာအဲ့လိုမျိုးရှိတယ်။ဒါပေမဲ့အဲ့ဒီပြဿနာတွေကိုလည်းသူကစိတ်ခါသမာဓိရှိရှိနဲ့ထိန်းသိမ်းနိုင်တယ်။မိဘတို့ကမျိုးသမီးတယောက်အနေနဲ့စံပြေကိုအုံချုံနိုင်တယ်လို့စံပြေကိုပေါ့နော်။ကာဝင်ရှိစွာနဲ့ဒီ one drop တို့ဆောက်ဖို့ဖြည့်ဆည်းပေးနိုင်တယ်လို့သူရဲ့မိသားစုကိုလည်းသူကထိန်းချုပ်ထားနိုင်တယ်ပေါ့နော်။ဒီခုရုံးရတဲ့အကြင်တော့ဖြစ်ခဲ့တဲ့ပြဿနာဆိုရှင်ဒီကြီးကိုဒါ Harry နဲ့ဒီ Meghan တို့ဖြစ်တဲ့ကိစ္စဆိုတော့သူကတိုင်တွယ်တဲ့နေရာမှာသဘောကျတယ်ပေါ့နော်
။ဘရီနီငယ်ရဲ့အကြီးကဲတရားအုံနေနဲ့နိုင်ငံပေါင်း100ကျော်ကိုတန်တမန်ချစ်ကြည်ရဲ့ခီးစဉ်တွေတွားရောက်ခဲ့တယ်လို့နိုင်ငံခေါင်းဆောင်တော်များများနဲ့တွေ့ဆုံခဲ့ပြီးဗြိတိန်နိုင်ငံကိုလာရောက်တဲ့အကြီးကဲတွေကိုလည်းပြူငွာစွာနဲ့ကြိုဆိုလက်ခံတွေ့ဆုံလို့ရှိတာမို့ကမ္ဘာခေါင်းဆောင်တွေချမ်းမှာလည်းလေးစားချစ်ခင်ခင်ရတဲ့သူဖြစ်ပါတယ်။ဗီမကြီးဟာတတ်တော်ကြီးရင်လာပြီးမဲ့လို့သူရဲ့စွမ်းဆောင်ရည်အားကတော့ကျမသွားပါဘူးလို့ဗြိတိန်နိုင်ငံသူတူကလည်းအခုလိုပြောပါတ
ယ်။ I think she will continue to do a great job. It's almost regardless of her age. She just seems to
be a strong woman. လုံသွားနိုင်အောင်မယ်လို့ကျမတို့ထင်ပါတယ်။အသက်ရွယ်နဲ့မဆိုင်ပါဘူး။သူကအသက်ကြီးလေပို့ပြီးတော့ခွန်အားကြီးလာလေပါပဲ။
လက်တော်ဗြိတိန်အပါအဝင်ကမ္ဘာနဲ့အဝမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးဒဏ်ကိုအလူးလဲခံရတဲ့အချိန်မှာလေဘယင်မကြီးကပြည်သူတွေအတွက်စိတ်ခွန်အားဖြစ်စေမဲ့အားပေးစကားတွေပြောကြားခဲ့ပါတယ
် Together we are tackling this disease and I want to reassure you that if we remain united and resolute then we will overcome it
ဒီရောဂါကိုကျမတို့အတူတကွာတိုက်ဖြတ်နေကြပါတယ
်
ကျမတို့အားလုံးညီညီညွတ်ညွတ်နဲ့အခိုင်အမာဆုံးဖြတ်လှုပ်ဆောင်သွားကြမယ်ဆိုရင်ဒီယောဂါစုကြီးကိုကြော်လွားနိုင်မှာမဟုတ်ချပါဘူး။နောက်လာမယ့်နှစ်တွေကြာရင်ဒီအခက်ခဲစိန်ခေါ်မှုကြီးကိုဘလို့ကင်တွေဖြည့်ရှင်းနိုင်ခဲ့တယ်ဆိုတာကလူတိုင်းဂုဏ်ယူစရာဖြစ်လာပါလိမ့်မယ်။ဒီကနေ့ခေတ်ဗြိတိန်နိုင်ငံသားတွေဟာတကယ်ကိုကြံ့ခိုင်သူတွေဖြစ်ကြတယ်ဆိုတာကိုနောက်လာနောက်သားတွေလည်းပြောလာကြပါလိမ့်မယ်
။ဧပြီလ20ရက်နေ့ကတနိုင်ငံလုံးကိုတိုက်ရိုက်ချုပ်လွှင့်တဲ့ရုပ်တံမိကုံးမှာဘယင်မကြီးအဲလီဇဘက်ကပြည်သူတွေကိုအခုလိုအားပေးစကားပြောခဲ့တယ်လို့ပဲကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့ကာကွယ်ကုသရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းဂုဏ်ပြုစကားပြောကြားခဲ့ပါတယ
်ဒီလိုအချိန်မျိုးမှာပေါ့နော်သူကနေပြောဖို့ပေါ့မမမမရက်တည်ပြီးတော့တိုင်းပြည်ကိုဒီလိုမျိုးမိခွန်းတွေပါပေးပြီးတော့ပေါ့တိုင်းပြည်ကိုစီးလုံးညီညွတ်အောင်ပေါ့နော်နေဖို့အတွက်အဲ့လိုမျိုးတွေတိုးစားလုပ်တယ်ဆိုတော့ဒါတော်လေးကိုပေါ့တိုင်းပြည်အတွက်အားရစရာပေါ့နော်အဲ့ဒါတာဝန်ကတော့တကယ်ကိုချီတဲ့ပြည်မကြီးပါသူကတိုင်းပြည်ကိုလည်းတကယ်လေးမျိုးချစ်စိတ်လည်းရှိတယ်သူရဲ့လှုပ်ဆောင်မှုတွေကပေါ့နော်အရန်ကိုပေါ်ချင်ပါတယ်ဒါကြောင့်မို့လို့လေတော်တန်တော်တော်များများပေါ့နော်ဒီနိုင်ငံမှာရှိတဲ့လူတွေက Royal Family ရဲ့ system ကိုပေါ့နော်မကြိုက်တဲ့လူတွေအများကြီးရှိတယ်အဲ့ဒီလူတွေကတော့ဒီပြည်မကြီးကိုတော့သူတို့ကြိုက်ကြတယ်ပြည်မကြီးကိုနေစားတာတော့သူတို့တော်တော်လေးပေါ့နော်ပြတယ်ပေါ့
ခလေးလေးယောက်မိခင်မြေးရှိယောက်နဲ့မြစ်ရှိယောက်တို့ရဲ့အဘွားတော်ဖြစ်တဲ့ပြည်မကြီးအဲလီဇဘက်ဟာကျော်ဝင်မိသားစုတာဝန်တွေကိုမလိဟင်အောင်ဆွမ်းဆောင်တဲ့တစ်ချိန်တည်းမှာနိုင်ငံကြီးကတရားအုံနေနဲ့ပြည်သူတွေကိုတစည်းတစ်လုံးနဲ့ဥစားမှုပေးနိုင်အောင်မစုံမနစ်ခွန်အားစိုက်ထုတ်ခဲ့သူဖြစ်တယ်ဆိုတာကတော့သူ့ရဲ့ဆွမ်းဆောင်ချက်တွေပြည်သူတွေရဲ့အသိမဲ့ပြမှုတွေကတက်သေးခံနေပါတယ်။နိုင်ငံရေးမှာဗက်လိုက်မှုကင်းကင်းရပ်တည်တယ်လို့မိသားစုရေးရာတွေမှာလည်းဂုဏ်သိက္ခာရှိရှိနဲ့တည်တည်ငြိမ်ငြိမ်ဖြည့်ရှင်နိုင်သူပြည်သူပြည်သားတွေအတွက်စိတ်ခွန်အားပေးစွမ်းနိုင်သူအလင်းမြေပြောင်းလဲလာနေတဲ့ခေတ်ကြီးမှာခင်နဲ့လိုက်ရောညီထွေရဲ့အပြောင်းလဲတွေကိုအမြင်ကျကျနဲ့စွမ်းဆောင်နိုင်သူအဖြစ်အသိမဲ့ပြုခံရတဲ့ ဗြိတိန်ဘုရင်မကြီးအဲလီဇဘက်ဟာလေးစားအတူယူစရာအမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်တဲ့ဆိုရာကိုတင်ပြရင်းနေပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်စမဒီဒီချူပါရှင
်